IS ဆွေတွေ့ကြအုပ်စုတွေဝင်ရောက်ခဲ့တဲ့ပြစ်မှုထင်ရှားတယ်ဆိုပြီးပြင်သစ်နိုင်ငံသား၃ဦးကိုတနင်္ဂနွေနေ့ကအီရတ်နိုင်ငံတရားရုံးတစ်ခုမှာတေတံချမှတ်လိုက်ပါတယ်။အဲ့ဒီ၃ဦးကတော့ Calvin Garnot, Leonard Lopez နဲ့ Salaman Machop တို့ဖြစ်ပြီးသူတို့ဟာအီရတ်နိုင်ငံမှာပထမဦးဆုံးတေတံပေးခံရတဲ့ပြင်သစ်နိုင်ငံသားတွေပဲဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တည်းစီးရီးယားနိုင်ငံမှာ IS တို့ထိန်းချုပ်ထားရနောက်ဆုံးလက်ကျန်နယ်မြေကိုဆွန့်လွတ်လိုက်ရပြီးတဲ့နောက်နိုင်ငံသားအများပြားပါဝင်တဲ့လူရာနဲ့ချီကိုအမေရိကန်ကြောတောင်နောက်ခံပေးထားတဲ့ SDF စီးရီးယားတပ်တွေကဖမ်းဆီးခဲ့ပြီးအဲ့ဒီလူတွေအမှုကိုခတ်သွက်သွက်ကြားနာစစ်ဆေးနေတာပါဖမ်းမိသူတွေကိုပြီးခဲ့တဲ့ဖေဖော်ဝါရီလတည်းအီရတ်ကိုလွှဲပြောင်းပေးခဲ့ပြီးချုပ်နှောင်ထားပါတယ် SDF တပ်ကဖမ်းခဲ့တဲ့အထက်မှာအခုတေရန်ပေးလိုက်သူ3ဦးပါဝင်ပြင်သစ်နိုင်ငံသား12ဦးရှိပါတယ်အခုလိုတေရန်ချမှတ်ခံရပေမဲ့သူတို့အနေနဲ့အယူခံဝင်ပိုင်ခွင့်ရှိပါသေးတယ်ပြီးခဲ့တဲ့တနင်္လာနေ့တုန်းကလည်း IS တပ်ဖွဲ့ဝင်ဖြစ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ပြင်သစ်အမျိုးသားတဦးနဲ့ဂျာမန်အမျိုးသမီးတဦးတို့ကိုအီရတ်မှာထောင်ဒဏ်တစ်သက်ချမှတ်ခဲ့ပါတယ်။အီရတ်နိုင်ငံရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအခုလိုတရားစီရင်မှုအပေါ် HRW လူ့အခွင့်အရေးအဖွဲ့ကရှုံချလိုက်ပြီးအီရတ်တရားရုံးဟာလက်စုပ်လက်ကင်မပြနိုင်တဲ့တက်တည်တွေနဲ့ရိုက်နှက်စစ်ဆေးဝန်ခံချက်တွေပေါ်မူတည်ပြီးအမိန့်ချနေခြင်းသာဖြစ်တယ်လို့ပြောပါတယ်။